အမေရိကန်သမ္မတဘဲရက်အိုဘားမားကဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာနေတဲ့ဟီလရီကလင်တန်ကိုတရားဝင်ထောက်ခံမှုပေးလိုက်ပါပြီ။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာနေတဲ့ Donald Trump ကို Democratic Party ကစီစီလုံးလုံးနဲ့ချိန်မုံနိုင်ဖို့အတွက်ကြိုးစားတဲ့အနေနဲ့ကြက်သက်ပရင်းနေမှာ Mrs. Clinton ရဲ့ပြိုင်ဘက်ဖြစ်တဲ့ Bernie Sanders နဲ့တွေ့ဆုံအပြီးမှာသမ္မတကအခုလိုထောက်ခံမှုပေးလိုက်တာပါ။ Clinton မဲဆွယ်ပွဲဗီဒီယိုခွေထဲမှာသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပြီးသမ္မတတယောက်ဖြစ်လာဖို့အတွက်ဘယ်လောက်ထက်ခဲ့တယ်ဆိုတော့သူသိတယ်လို့ဒီလိုသိလို့လဲသူ့ရဲ့အရင်နိုင်ငံကြေးဝန်ကြီးတယောက်လည်းဖြစ်သမ္မတဂရိုဟောင်းတယောက်လည်းဖြစ်တဲ့ Mrs. Clinton ရဲ့ဒီတာဝန်ထမ်းဆောင်နိုင်စွမ်းရှိတာကိုသူသိတာဖြစ်ကြောင်းပြောပါတယ်တကယ်တော့သမ္မတတာဝန်ကိုယူဖို့သူ့လိုအရေးချင်းရှိတဲ့သူတယောက်မှရှိမယ်မထင်တယ်လို့သူဟာရေစံတက်တိနဲ့ပြည်စုံပြီးသမရတာဝန်ကိုအပြည့်ဝထမ်းဆောင်မဲ့နှလုံးရည်အချင်းသာဆွမ်းအားတွေနဲ့ပြည်စုံသူတယောက်ဖြစ်တယ်လို့လည်းပြောပါတယ်။သမရအိုဘားမားဟာဗုဒ္ဓဟူးနေ့မှာ Wisconsin ပြည်နယ်မှာ Mrs. Clinton နဲ့အတူပထမဆုံးမဲဆွယ်ပေးမှာဖြစ်ကြောင်းလည်းပြောပါတယ်။သမရအိုဘားမားဟာတန်ပေါင်းများစွာအထူးဖြင့်လူငယ်လူရည်ချာရေပန်းစားတဲ့ Vermont အထက်တော်တာမှာ Bernie Sanders နဲ့အိုဘားရုံးကမှာတနင်္လာနေ့တွေ့ဆုံဆွေးနွေးခဲ့ပြီးမှအခုလို Mrs. Clinton ကိုတရားဝင်ထောက်ခံကြောင်းပြောကြားလိုက်တာပါ။တွေ့ဆုံပွဲအပြီးမှာ Mr. Sanders ကတော့ Mrs. Clinton ကိုထောက်ခံမှုမပေးသေးပေမဲ့သူမနဲ့မကြားခင်မှာတွေ့ဆုံပြီး Mr. Trump သမ္မတမဖြစ်အတွက်တတ်နိုင်တဲ့အားလုံးကိုကူညီဖို့အတွက်လှုံ့ဆော်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။